အာဖဂန်နစ္စတန်နိုင်ငံတောင်မဟမန်ပြည်နယ်မှာပြည်ထောင်တဲ့အထူးကံကာဗွန်ခွဲတက်ခတ်မှုကြောင့်လူ29ဦးထပ်မံတိုက်ဆုံးပြီး60ရောက်တန်းရသွားပါတယ်။ပြည်နယ်မျိုးတော့ဘက်စကာကားမျိုးကမြို့ကဘူးပန်ရှင်မှာစစ်သားတွေနဲ့အစိုးရဝန်ထမ်းတွေလက်စာထုတ်ဖို့ဆောင်ဆိုင်နေတော့မှာပဲတောက်ကွဲမှုဖြစ်တာလို့လည်းကိုလန်တွေ့ရသူတွေကပြောပါတယ်။တန်းရသူတို့ရဲ့အခြေအနေကစိုးရိမ်ရတဲ့အကြောင်းနဲ့ပြည်နယ်စိုးရပြောင်းဝင်ရသူအိုမာဇော့ကဒီကိုပြောဆိုခဲ့တာပါ။ဒီကတိဆုံးသူတွေနဲ့အရသားတွေနဲ့စစ်သက်ဆိုင်ဝန်ထမ်းတွေပါဝင်နေလို့လည်းဆိုပါတယ်။အစ္စံဘာလာဝန်ရဲ့ရမ်ဒန်ဥပုလ္လကုံဆုံးခြင်းဖြင့်အာဖဂန်မှာတနင်္လာနေ့ဤကွဲကိုကျင်းပဖို့ရှိနေတဲ့အချိန်မှာပဲတက်ခတ်မှုနဲ့ကြုံရတာဖြစ်ပါတယ်။တိုင်ဂန်ဖွဲ့ကတော့တက်ခတ်မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်းကြေညာပြီးအာဖဂန်တပ်ဖွဲ့ရဲ့ထောင်လိုင်း80ကျော်တိဆုံးတယ်လို့ပြောဆိုခဲ့တာပါ။ဒါမှမဟုတ်လွန်ကျွေးတပ်ဖွဲ့ဝင်တွေကိုပဲဦးစားပေးပြီးအရသားတွေကိုဝန်ခွင့်မပေးတဲ့နေ့မှာတက်ခတ်မှုတွေလုပ်ခဲ့တာလို့လည်းတိုင်ဂန်ဖွဲ့ရဲ့ပြောခွင့်ရသူမိုဟာမက်ယူဆက်အမာဒီကပြောဆိုခဲ့ပါတယ်။အမေရိကန်တမူတူဖြစ်တဲ့ဘုံမှုချုပ်ရောဂျာတာနာကတော့အပြစ်မဲ့သူတွေကိုပြစ်မှတ်ထားတက်ခတ်မှုဖြစ်နေပြစ်တင်ရှုတ်ချခဲ့တာပါ။အာဖဂန်နစ္စတန်နိုင်ငံမှာအကြီးဆုံးဖြစ်တဲ့အမန်ပြည်နယ်နေရာတော်တော်များများတော့တာလီဘန်စစ်သွေးကြော်တွေကဩဇာလွန်မှုထိန်းချုပ်ထားပါတယ်။အာဖဂန်နိုင်ငံလူကျိုးရေးနဲ့နိုင်ငံရေးနောက်ဆုံးအခြေအနေနဲ့ပတ်သက်လို့နယူးယောက်ကလပ်ကလူကျိုးရေးကောင်စီမှာအစီအခံတင်ပြခဲ့ပြီးနောက်တစ်နေ့မှာပဲတက်ခတ်မှုတွေနဲ့ကြုံရတာပါ။ကမ္ဘာဆိုင်ရာအာဖဂန်ကိုယ်စားတာရာမီချီယမမိုတိုကတော့တာလီဘန်စစ်သွေးကြော်တွေကပုံမှန်အသာစီးရလာနေပြီးစစ်မှန်တဲ့ငင်းငင်းရရှိဖို့အလင်းငယ်စားဖို့လိုအပ်နေဖြစ်တဲ့အကြောင်းမနေ့တုန်းကလူငယ်ကောင်စီစုဝေးမှာပြောဆိုသွားပါတယ်။